ရှမ်းပြည်နယ်အောင်ပန်းမြို့မှာဒီကနေ့ဆန္ဒပြတဲ့သူတွေကိုအကြမ်းဖက်ဖြိုခွဲခဲ့တာကြောင့်ရှစ်ဦးထက်မနည်းသေဆုံးခဲ့တယ်လို့တခြားဒေသတွေမှာလည်းဒဏ်ရာရသူဖမ်းဆီးထိန်းသိမ်းခံရသူတွေရှိခဲ့ပါတယ်။ရန်ကုန်ကရတဲ့သတင်းကိုကိုရနိုင်ပြောပြပေးပါရှင်။
မန္တလေးစစ်ကောင်စီကိုကန့်ကွက်ဆန္ဒပြဖို့စုယုံနေတဲ့ချိန်စစ်တပ်နဲ့ရဲကကြီးစစ်နယ်မှာပြစ်ခတ်ဖြိုခွဲလို့ရှင်းဦးထက်မနေသိဆုံးပြီးတော့20ဦးထက်မနေဒဏ်ရာရရှိသလိုဖမ်းဆီးခံရသူတွေရှိတယ်လို့လည်းရင်းနှီးတွေ့ခဲ့တဲ့အောင်မန်းဒေသခံဆိုင်းပြဟာကဗီဒီယိုကိုပြောပါတယ်။ဒီကောင်းတဲ့သူကတော့ရှင်းဦးမှာသူကကြည့်တဲ့နေ့ကတည်းကသူကပါတီအောင်မန်းတော့ကစန္ဒပြန်ချလို့ရတယ်ပ ဒါဒီတမောင်းမှာတိခါရမယ်ဒီမြင့်တာမှာတိခါရမယ်တော့ကျွန်တော်တို့ဝမ်းစိတ်ကိုတိခါရလို့ရှိနေတယ်နောက်ကဒီကြောကောင်းတိခါရမယ်လို့ရှိနေတယ်ဒီရတယ်မဲ့အမှနေရာဆုံးဆိုကြည့်ရကြတော့တန်ရရတဲ့ဒီကြတော့ကျွန်တော်တို့ချက်ကွင်းနေတယ်ပဲတနေ့အောင်ရှိလဲဆိုတော့ရှိတော့ဘူးရောလားရှိရမှာတခြားရက်ကွင်းနဲ့ပေါင်းတယ်တော့ဒါလုံးဝဘယ်လိုမှလုံးဝများရမှာ20နီးပါးလောက်ရှိမှာပါကျွန်တော်ခံမှန်းကြည့်ပြောရအောင
်ဒီကနေ့စစ်တပ်နဲ့ရဲရဲအကြမ်းဖက်ပြစ်ခတ်တပ်ဖြတ်မှုတွေကြောင့်အပြင်းထန်နိုင်ငံရရှိသူများနေလို့တေဆုံးစင်းနဲ့ထတ်တိုးလာနိုင်တယ်လို့ပြောပါတယ်။ညနေ၄နာရီခွဲအထိအောင်မန်းမြို့မှာသွားလာလို့မရပဲစစ်တပ်နဲ့ရဲကပြစ်ခတ်နေတဲ့ဖြစ်တယ်လို့လည်းဒေသခံတွေက VOA ကိုပြောပါတယ်။ညပိုင်းအင်တာနက်ဖြတ်တောက်ချိန်မှာပိုဆိုးလာမှာကိုဒေသခံတွေကတော့စိုးရိမ်နေကြပါတယ်။ကြားပြီနဲ့လိုက်ကောမြို့မှာလည်းဒီကနေ့မနက်ပိုင်းကဆေးအာဏာသိမ်းစန့်ကြီးရဲ့သပိတ်ဖြိုခွင့်ခံရလို့စီးကုန်ကြီးထိမှန်ခဲ့တဲ့အမျိုးသားတဦးတေဆုံးခဲ့ရသလိုဒဏ်ရာသူလည်းရှိပါတယ်။ပြင်းပြင်းနဲ့မြောက်ဒီမြို့အမတ်နေရက်ကွက်မှာဆေးအာဏာရှင်ဆန့်ကျင်တဲ့ဆန္ဒပြလူငယ်တွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်နှိမ်နှင်းခဲ့ပါတယ်။မြောက်ဒီဆန္ဒပြဘက်မှာလူအသေးပြောက်မရှိပေမဲ့အကြမ်းဖက်ပစ်ခတ်ချုပ်ခွဲလို့ဒဏ်ရာရသူနဲ့သတင်းပေးသူတွေကြောင့်ဖမ်းဆီးခံရသူတွေရှိတယ်လို့မြောက်ဒီမြို့ကတဦးကပြောပါတယ
်။ဆေးအာရတာမရောဖမ်းနေကြတာဆိုတော့ကျန်တာကတော့တက်ပြီးပါတယ်။မနက်ကသူ့ရာလည်းဒီမှာအသိမကြီးရောတယောက်ပုံသက်တော့ပဲရှိတယ်အဲ့ဒါသူတို့လည်းဖြစ်တာလည်းပဲတပိတ်ခွဲသွားလိုက်ခွဲသွားတယ်ပေါ့အမေမေကတော့ပေးဖို့ငိတ်ကောပေးဖို့ငိတ်ကြတာလည်းသူနေတဲ့အောက်ကအကတိကိုဖြစ်လာတဲ့နာမှာကြာတူတူကြာတော့လူတွေဆုံးလို့ပါတော့မရှိဘူးဒီမှာနေနေဖမ်းနေတယ်လေတခြားဖွဲ့ရတဲ့လမ်းတွေကကလေးလေးလူစုရနဲ့တိုက်တော့အဲ့လိုဖမ်းဖမ်းနေတော့လူတွေကဒီနေ့ပတ်ပြတ်လုံးကြတာခဏပြတ်သွားတာမလုံးတော့နှစ်ပတ်လောက်ရှိပြီ
မန္တလေးဆက်ရှိရနေကသခိုင်းတိုင်းတပရင်းမြို့နယ်ထုတ်ထန်းတော့ကြေးရနာမှာဆန္ဒပြလူလူရဲ့တိုက်ခိုက်ခံရလို့ရောင်းနန်းအုပ်တည်ဆုံးပြီးတော့တဦးတန်ရခဲ့ပါတယ်။အဲ့ဒီညနေ၄နာရီလောက်မှာပဲစစ်တပ်အင်အားအလုံးရင်းနဲ့ရွာထဲကိုပြစ်ခတ်ဝင်လာပြီးတော့ရွာငန်း၆ဦးကိုဖမ်းဆီးသွားခဲ့ပါတယ်။ဖမ်းဆီးခံသူ၆ဦးကိုဘယ်ကိုခေါ်သွားသလဲဆိုတာမသိရသလိုသူတို့အခြေအနေကိုလည်းမသိရသေးဘူးလို့ဒေသခံတွေက VOA ကိုပြောပါတယ်။စစ်တပ်ကရွာထဲမှာအကြမ်းဖက်ပြစ်ခတ်တာကြောင့်ဒေသခံတွေအတော်များများမနေရဘဲနီးစပ်ရာကိုလည်းထွက်ပြေးနေရတယ်လို့ဒေသခံတို့ကပြောပါတယ်
။ဘယ်နဲ့ဒီပထမပိုင်းလို့ဘောထောက်ပေါ့တယ်ဗျာ။ဘောတော့ပါပြီးတော့ညာထဲဝင်လာတယ်ဝင်လာပြီးတော့နောက်ပိုင်းကျတော့နိုင်ဟွာအင်းလူပဲလေတရက်တရက်ပြစ်လဲပေါ့ချက်90ကျောင်းက90ဝင်လာပါတော့ပြစ်ပြီးတော့ကျတော့အဲ့မှာစိုင်းတွေခန်းသွားတယ်ပြီးတော့စိုင်းတွေလက်ချက်ကြည့်တယ်ဒီဆန္ဒပြဒီကားတွေပဲဆိုတော့ကားတွေလည်းချက်ကြည့်ပါရယ်ပေါ့နော်အင်းဒီလက်တရက်တရက်လန့်တဲ့အားပြီးတော့ကျွန်တော်တို့သူတို့6နိုင်ရောဝင်ရတော့ရွာရဲ့အဲ့မှာကျွန်တော်တို့ပြေးဟွာ6ပါသွားတယ်ပေါ့နော်ခန်းသွားတယ်ဒီတစ်ကဘာလုံးလည်းပြစ်ပြစ်ကျင်တယ်ပေါ့ဒီမှာအကျန့်ဖတ်ခံရပါဘောဒီပြေးရမှာလေပြေးရလူတို့ဒီစစ်သားတွေကအကျန့်ဖတ်နေရအောင်ကောင်းလို့ဖြစ်တဲ့ကနေကပြီးတော့ဒီကျွန်တော်တို့ဒီရွာကိုလည်းကုညီစေခြင်းနဲ့ကသူဖြစ်တဲ့ရွာလိုက်လည်းတိတ်ဆောင်နေတော့ဘယ်သူမှလည်းကြီးလန်းလန်းသာဖြစ်နေတော့အဲ့ဒါလည်းမကြေရတော့ကြောင်လေသူကြီးရမှလည်းနွားနေပါလေချက်ထားရစားကြပါလေအဆင်မပြေတော့ကြောင်လေအဲ့ဒါလည်းကုညီစေခြင်းနဲ့က
ငင်းညသောဆန္ဒပြတဲ့သူတွေကိုအကြမ်းဖက်ပြစ်ခတ်ချိုခွဲတာမလုပ်ဖို့ကုလသမဂ္ဂနဲ့အနောက်နိုင်ငံတွေသာမကအာဆီယံနိုင်ငံတွေတည်းကပါတိုက်တွန်းတောင်းဆိုနေတဲ့ကြားမှာပဲစစ်ကောင်စီကအပြင်းထန်နှိမ်နင်းနေသေးရှိပါတယ်ခင်ဗျာ